အာဏာသိမ်းပြီးနောက်ပိုင်းစစ်ကောင်စီကခန့်အပ်တဲ့ရက်ကွက်မြို့နယ်အုပ်ချုပ်ရေးမှုတွေကိုပြင်းထန်ထားတိုက်ခိုက်တာတွေဖြစ်နေတာမှာဒီနေ့လဲရန်ကုန်မြို့စံချောင်းမြို့နယ်တဲကရက်ကွက်အုပ်ချုပ်ရေးမှုတယောက်အပါဝင်မြို့နယ်တချို့ကအုပ်ချုပ်ရေးမှုတွေတနက်နေ့ပြစ်ခတ်တိုက်ခိုက်ခံရပါတယ်အလားတူသခိုင်းတိုင်းမှာလဲ NLD ပါတီဝင်တယောက်ပြစ်ဒဏ်ခံခဲ့ရပါတယ်ခုလိုဥပဒေမဲ့ပြစ်ဒဏ်မှုတွေဖြစ်နေတဲ့အကြောင်းကိုတော့ရန်ကုန်ကလာတဲ့သတင်းကိုမတ်စုမွန်ပြောပြပေးမှာဖြစ်ပါတယ်ဗျာ
ရန်ကုန်မြို့စမ်းကြောင်းမြို့နယ်တန်တကားရက်ကွက်ရဲ့အုတ်ချုပ်ရည်မှုဦးမိုးကြီးဒီကနေ့မနက်ပိုင်းကသူ့ရဲ့နေအိမ်မှာတနက်နဲ့ပြစ်ဒတ်ခံခဲ့ရပါတယ်။အိမ်ရှိမှလူနှစ်ယောက်ကသူ့ကိုတနက်နဲ့ပြစ်သွားလို့နရွက်ထိမှန်ခဲ့တယ်လို့စမ်းကြောင်းမြို့နယ်မှာနေထိုင်သူတဦးက VOA ကိုပြောပြပါတယ်
။ဟောတန်ကားလန်အုတ်ကြီးပြစ်ခံတဲ့ကိစ္စမှဟိုအခုတော့စေတော့တန်ကားလန်အုတ်ကြီးလမ်းရောတန်ကားလန်တူတော်လမ်းလမ်းကြားမမိုးဆိုတဲ့အုတ်ကြီးပေါ့နော်။အဲ့ဒီအုတ်ပြစ်ခံရတာဗျာအပြစ်ခံရတာတော့သူပြစ်ခံရတဲ့ပုံစံကလောလောလဲအဲ့ကိုလူနှစ်ယောက်တော့အဲ့အိမ်ရှိကိုလာပြီးတော့ဒီဆုံးနဲ့ပြတ်သွားတယ်လို့ပြောတယ်။တော့လည်းပြတ်သွားတာကနရွက်ပဲထိတယ်လို့လည်းအတိအကျသိရတယ်ပေါ့နော်။လက်ကတော့တောင်းလျှောက်ကိုစင်းကောင်ကြီးတက်ကပိတ်ပြီးတော့ကားတွေကလူတွေကအကုန်လုံးဖုံးနေရောအကုန်လုံးစစ်သေးတာတွေပဲအကုန်လုံးတော့လုံနေကြတယ်ကြောက်။ဖမ်းတော့မရှိဘူးကြောက်။ဟုတ်
။မင်းတို့ကလည်းလှိုင်းသာယာမြို့နယ်73ရက်ကွက်ကအုတ်ချုပ်ရည်မှုရဲ့ဦးခေါင်းကိုတနက်နဲ့မှန်ပြီးတေဆုံးခဲ့ပါတယ်။သူဟာရန်ကုန်တိုင်းထဲမှာပြစ်မှတ်ထားပြီးတော့တတ်ခံရပုံရှိတဲ့အုတ်ချုပ်ရည်မှုတွေက၈ရောက်မြောက်တေဆုံးသူဖြစ်ပါတယ်။သူပြစ်တက်ခံရပြီးတော့တေဆုံးနေတဲ့ပုံကိုဓာတ်ပုံရိုက်ပြီးတော့ Facebook လူမှုကွန်ရက်ပေါ်တင်ခဲ့သူတချို့ကိုစစ်တပ်ကနေဖမ်းဆီးခဲ့တယ်လို့လှိုင်းသာယာမြို့နယ်မှာနေသူကပြောပြပါတယ်
ဒီအဲ့ခင်းဖြစ်ွားတဲ့နေရာမှာဓာတ်ပုံရိုက်တဲ့ပြည်သူလူစင်ဒီအဲ့ဒီအကြောင်း Facebook ပေါ်တင်တယ်ပြည်သူအနီးနားတောင်ဝင်းကျင်းမှာတွေ့တဲ့အကြောင်းသား၂ယောက်အကုန်လုံးပေါင်းလို့ရှိရင်6ယောက်ပေါ်မှာရဲ့အဲ့6ယောက်ကိုသူတို့ကအဲ့ဒီတနေတဲ့မှာရင်ဖမ်းတယ်ပြည်သူအဲ့လိုသူတို့တကယ်ချင်းကြီးအဖမ်းခံရတယ်ဆိုတဲ့ဟာကို4ယောက်လုတ်တဲ့တယောက်ကိုကြတော့ညာရင်းချင်းဝင်ဖမ်းတယ်အဲ့ဒီတနေ့တွေမှာလည်းညတ်ပြန်ဝင်ဖမ်းတယ်ပေါ့ခုနှစ်ယောက်ပေါ့အမိုင
်အခုလိုစစ်ကောင်စီကခန့်အပ်ထားတဲ့အုတ်ချုပ်ရည်မှုတွေပြစ်တက်ခံရတယ်လို့သခိုင်းတိုင်းကဏီမျိုးမုတ်ထောကျွာမှာလည်း NND ပါတီဝင်အမျိုးသားတဦးဦးခေါင်းကိုတနက်နေ့ပြစ်တက်ခံရပါတယ်ဇွန်လ16ရက်နေ့ည9နာရီဝန်းကျင်လောက်ကအပြစ်တက်ခံခဲ့ရတာလို့ဒေသခံတဦးကပြောပြပါတယ
်ဟိုနိုင်ငံရေးစစ်တော်လိုင်းလှုပ်ရှားသူတော့မဟုတ်ဘူးဒါပေမဲ့ NND ပါတီဝင်တယောက်ကတော့ဟုတ်တယ်အဲ့လိုဖြစ်နေသူကရှင်မျိုးကပြန်လာတာမှဒီရဲပိုင်းရှိရပါသူမင်းမကဒီနောက်ဒီငါရဲ့လောက်ဆိုလို့ရှိရင်သူကမိဖွားတော့မှမပြန်လာခဲ့တာပေါ့မင်းညကတော့9နိုင်ခွဲလောက်တဲ့အချိန်မှာထိုင်းကနေပြန်ကြလိုက်တော့သူကဘေးရနေပြီးတော့သူမိမကဟိုကနဲ့တောက်ခဲနဲ့အိမ်ကိုပြစ်တယ်ထင်တာတဲ့ပြစ်တယ်ထင်တော့သူဖုံးမီးလေးဖွင့်ကြည့်လိုက်တော့သူ့ယောက်ျားတစ်ပါးတည်းကတွေးရကွက်ထလာဆိုတော့သူကလာကြပါအောင်တွေးအန်ရယ်လို့ပဲအဲ့လိုထင်တာပေါ့တနက်တန်ကဘေးရလို့ထင်လိုက်တာတဲ့အဲ့တော့တောင်းအိတ်နေတာကိုမထင်ဘူးပြစ်လိုက်တာဒီကံကဟိုဘက်ပေါ့မထွက်သူကလွန်ခဲ့တဲ့နှစ်ရက်၃ရက်လောက်ကတော့သူအဲဒီမုတ်ထောကနေပြီးတော့ဗောလုံးတော့သူတို့ရာနေပြီးဖြူစောကြီးအဖွဲကတင်နန်းနေပါလေလုံနေကြတယ်ဆန်ကြတယ်အဲဒီလိုကြီးဖွဲ့လို့တော့သူကဟာနဲ့ကင်ဆဲတာပေါ့ဆဲတာကြီးကြီးလောက်တာအဲဒီလိုရှိတယ်ဗျာဒါပေမဲ့သူတို့ဘာလို့တော့မဆွဆွဲဒီပေါ့လေနော်သူတို့အဲ့လိုလုံမိတာပဲရှိတာပေါ့ကိုယ်စားတော့လက်တွေကတော့ဒါကဖြစ်တယ်
ဖြူစောတီဆိုတာကတော့စစ်တပ်လိုလားတဲ့သူတွေဖွဲ့ထားတဲ့အဖွဲ့ဖြစ်ပါတယ်။သခိုင်းတိုင်းက NND ပါတီဝင်ပြစ်တက်ခံရတဲ့အမှုမှာတော့ဘသူလက်ချက်လဲဆိုတာမသိရသေးပါဘူး။မင်းတို့ကလည်းရန်ကုန်တိုင်းကြောက်တန်းမြို့နယ်ကဒုတိယပညာရေးမှူးတယောက်တနက်နဲ့ပြစ်တက်ခံရပါတယ်။ဒီပညာရေးမှူးတက်ခံရတာနဲ့ပတ်သက်ပြီးတော့လက်နက်ကင်ကျန်းဖက်တွေကအပြစ်မဲ့ပြည်သူကိုအကြောင်းမဲ့တပ်ဖြတ်နေတယ်လို့ဒီနေ့ထုတ်စစ်ကောင်စီရဲ့သတင်းစာတွေမှာဖော်ပြပါရှိပါတယ်။တခါမကွေးတိုင်းတောင်ရင်းကြီးမြို့မှာလည်းမင်းညာတို့ကရဲတချို့တနက်နဲ့ပြစ်ခံခဲ့ရပါတယ်စစ်ကောင်စီတပ်တွေကိုသတင်းပေးနေသူလို့ယူဆထားကြတဲ့ပခုတ်ကူမြို့နယ်က PPP ပါတီဝင်အမျိုးသားတဦးကလည်းမင်းတို့ကဓာတ်ထံရ73ချက်နဲ့တေဆုံးနေတာကိုတွေ့ရတယ်လို့ဒေသခံတွေကပြောပါတယ်အခုလိုမျိုးလက်တယ်မပေါ်တဲ့ဥပဒေမဲ့ပြစ်တက်မှုဓာတ်ထုတ်မှုတွေဖြစ်နေသလိုဘုံသေးစားပောက်ကွဲမှုတွေလည်းမြန်မာနိုင်ငံမှာဖြစ်နေပါတယ်ရန်ကုန်မြို့မှာမနက်9နာရီဝင်းကျင်လောက်ကကဘာရေးဖျားလန်းတဲ့ဆရာဆန်လန်းထောက်ကစစ်ကောင်စီရဲ့လူကယ်ပြန်ဝင်ကြီးဒေါ်တတ်တတ်ခိုင်ပိုင်တဲ့ကုမ္ပဏီဆောက်လုပ်နေတဲ့68 President ကွန်ဒိုမှာပောက်ကွဲမှုတစ်ခုဖြစ်ခဲ့တာပါထိခိုက်ပျက်စီးမှုရဲ့အခြေအနေကိုတော့အသေးစားမသိရသေးပါဘူးအလားတူပဲဗကောမျိုးကရက်ကွက်ကြီး6အုတ်ချုပ်ရည်မှုယုံနဲ့မျိုးနယ်အခွန်ယုံတွေမှာလည်းဒီကနေ့မနေ့ဆော်ပိုင်းတော့ကဘုံပောက်ကွဲမှုဖြစ်ခဲ့ပါတယ်။ဒီပောက်ကွဲမှုမှာတော့အုတ်ချုပ်ရည်မှုနဲ့ယုံကူတို့ထိခိုက်ဒဏ်ရာရသွားခဲ့ပါတယ်။နေ့လယ်12နာရီဝန်းကျင်လောက်မှာမျိုးနယ်လျှက်စစ်ယုံနာမှာနောက်ထပ်ဘုံတစ်လုံးထပ်ပြီးတော့ပောက်ကွဲခဲ့ပါတယ်။မကွေးတိုင်းတရက်မြို့မှာလည်းကလေးအထုကုဆရာဝန်ကြီးရဲ့နေအိမ်နဲ့စီပင်အမှုဆောင်ရရှိနေအိမ်တွေမှာလည်းဒီကနေ့မနေ့ပိုင်းတော့ကဘုံနှလုံးဇက်တိုက်ပောက်ခွဲခဲ့ပါတယ်။ မနေ့ဂျွန်လ16ရက်နေ့ညတုန်းကရန်ကုန်မြို့ဗဟန်းမြို့နယ်မှာရှိတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ရုံးချုပ်ရှေ့မှာဘုံးပေါက်ကွဲမှုတစ်ခုဖြစ်ခဲ့ပါတယ် CCTV လုံခြုံရေးကင်မရာတွေကရိုက်ကူးထားတဲ့ဗီဒီယိုအရာအင်စည်းကားတစ်စီးမော်ကနေဆင်းလာတဲ့လူတအူးဟာရုံးချုပ်ရဲ့ရှေ့မှာအထုပ်တစ်ထုပ်ကိုချခဲ့ပြီးတော့မောင်းပြေးသွားတာကိုမြင်တွေ့ရပါတယ်ရှင်